နိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဥပဒေသေးရာမှတ်ပုံတင်နိုင်ဖို့ပါတီတွေပေါ်ကက်သက်ချက်တွေများလွန်းတာကြောင့်ဒီပါတီတွေအနေနဲ့မှတ်ပုံတင်ဖို့အပြင်ရှင်သန်ရေးအတွက်ပါရုန်းကန်နေရတယ်လို့ပါတီအဖွဲ့ဝင်တွေကပြောပါတယ်ဒီပါတီများမှတ်ပုံတင်ခြင်းဆိုင်ရာဥပဒေသေးရာနိုင်ငံရေးပါတီအလုံးပြန်ပွေးမှတ်ပုံတင်လျှောက်ထားဖို့ရွေးကောက်ပွဲကော်မရှင်ကအချိန်2လပဲပေးထားပါတယ်ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုအလိမ္မာပြောပြပေးပါအောင်ခင်ဗျာ
နိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဥပဒေနဲ့နိုင်ငံရေးပါတီမှတ်ပုံတင်ခြင်းဤပညာသစ်ကိုထုတ်ပြန်ပြီးနောက်ဥပဒေသစ်အရာပါတီမှတ်ပုံတင်လျှောက်ထားဖို့ကော်မရှင်ကဖိတ်ခေါ်ခဲ့ပါတယ်လက်ရှိအဖြစ်တော့နိုင်ငံရေးပါတီထူထောင်ဖို့လျှောက်ထားတဲ့ပါတီ၄ခုအထိရှိလာတယ်လို့ကော်မရှင်ကထုတ်ပြန်ပါတယ်ဥပဒေသစ်အရာမှတ်ပုံတင်ဖို့အချိန်2လပေးထားပေမဲ့ပါတီ60ကျော်မှာပါတီ၄ခုသာမှတ်ပုံတင်နိုင်သေးတာဖြစ်ပါတယ်တင်ကြမှုတွေများလာတဲ့ဥပဒေသစ်အရာပါတီမှတ်ပုံတင်နိုင်ဖို့ပါတီတွေရုန်းကန်နေကြရသလိုပါတီရက်တည်ရေးအတွက်ပါအခက်အခဲဖြစ်နေတယ်လို့လူပောင်သစ်ပါတီဥက္ကဋ္ဌဦးစေရကပြောပါတယ်
ရေတော်ဝန်အခုပြင်ဆင်ဖို့လိုသလိုနိုင်ငံပါတီများအနေနဲ့လည်းနိုင်ငံပါတီတွေရဲ့အသက်ရှင်ရက်တည်ပိုင်ခွင့်နဲ့မှတ်ပုံတင်ခွင့်အခြေအနေတွေဟာအရင်ကျတဲ့ချင်းမြောင်းနေတယ်ပေါ့နော်နောက်ပြီးတော့လူကြီးကန်တဲ့ချက်တွေစီမံစီကံကန်တဲ့ချက်တွေဟာအရန်လေးလံကြီးလို့တဲ့အခြေအနေဖြစ်တယ်နိုင်ငံပါတီများရဲ့ရက်တီဆောင်ရွက်ပိုင်ခွင့်ကိုကြီးကြီးနိုင်တဲ့အခြေအနေတွေရှိနေတယ်လို့ကျွန်တော်အနေနဲ့သုံးသပ်တယ်ဒီဥပဒေ new ရဲ့ကန့်သတ်ချက်တွေကကျွန်တော်တို့ခက်ခဲတွေရှိခဲ့မယ်ဆိုရင်တော့ကျွန်တော်တို့ပါတီရက်တီရေးကိုပြန်စဉ်းစားရမယ့်အခြေအနေမှာရှိနေပါတယ
်ပါတီမပုံတင်ရေးမတင်ရေးနဲ့ပတ်သက်လို့ပါတီတွင်တိကျတဲ့အဖြေရလမထွက်သေးပေမဲ့နိုင်ငံရေးပါတီတစ်ခုအနေနဲ့ဆက်လက်ရက်တီနိုင်ဖို့အတွက်တောင်းအကြက်တဲတွေနဲ့ရင်ဆိုင်နေရတယ်လို့ပြည်သူပါတီတာဝန်ရှိသူတဦးဖြစ်တဲ့ကိုကျော်လင်းကပြောပါတယ်
။ခုကနမတိကမမုတ်တင်ဥဒီရဲ့နီးဥရဲ့ဆက်သွားပြီပေါ့။သူတို့ဘက်ကဒေဝန်ဆက်သွားတယ်။ဆက်သွားတော့ဒီအနေပတ်သက်ပြီးတော့ကျွန်တော်နိုင်ငံပါတီစုဖွဲ့ရမကျေနပ်ဘူးပေါ့။ဟုတ်ကဲ့မတက်ကြပါဘူး။သို့သောဥဒီထပ်ပြီးနီးဥတွေထပ်ပြီးရဲ့အချိန်မှာကျွန်တော်ပြင်ဆင်လို့ရကွန်မြူနတီလည်းမရဘူးဖြစ်နေတာပေါ့နော်။ဒါတော့အရှိတရားပါနော်။အဲ့လိုဖြစ်နေတဲ့အချိန်မှာကျွန်တော်အနေနဲ့လည်းကျွန်တော်နိုင်ငံပါတီဆိုတော့ဗျာနိုင်ငံပေါင်းစရာဘယ်လိုဆက်လုပ်ရမလဲဆိုတော့ကျွန်တော်ကစဉ်းစားနေပါတယ်ကျွန်တော်ကလည်းပါတီရက်တည်ရှင်တန်ကြီးပေါ့နော်အဲ့အတွက်ကိုကျွန်တော်တို့အဓိကဦးစားပေးပြီးတော့စဉ်းစားပြီးတော့ကျွန်တော်ဆောင်ရွက်နေပါတယ
်ရွေးကောက်ပွဲကော်မရှင်ထုတ်ပြန်ထားချက်အရပါတီဆက်လက်တည်ထောင်ခွင့်နဲ့မှတ်ပုံတင်ခွင့်ကိုပထမဆုံးရှောက်တဲ့ပါတီဟာပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဖြစ်ပါတယ်သူ့နောက်မှာတော့ Federal Democrat Party မြန်မာပြည်သူ Democrat Party ပြည်ထောင်စုဒီမိုကရေစီပါတီစတဲ့ပါတီတို့ပါတီမှတ်ပုံတင်ဥပဒေလာရောက်လျှောက်ထားခဲ့တယ်လို့ဖော်ပြထားပါတယ်။ပြည်ထောင်စုတဝန်းလုံးမှာစီးယုံမဲ့ပါတီတွေဟာပါတီရန်ပုံငွေ7,000ကိုမြမစီဝါရေးဘဏ်မှာငွေစည်းရင်းဖွင့်ရမှာဖြစ်ပြီးတိုင်းဒေသကြီးသို့မဟုတ်ပြည်နယ်တစ်ခုအတွင်းမှာသာစီးယုံဆောင်ရွက်တဲ့ပါတီတွေကငွေ7,100ဖွင့်ရမှာပါ။တိုင်းရင်းသားပါတီတစ်ခုဖြစ်တဲ့မွန်ညီညွတ်ရေးပါတီကတော့ပါတီမှတ်ပုံတင်ဖို့ဆောင်ရွက်ထားပေမဲ့ဒီဥပဒေကြောင့်တိုင်းရင်းသားပါတီတွေအတော်လေးခက်ခဲစေတယ်လို့ပါတီပြောရေးဆိုခွင့်ရှိသူနိုင်တန်းရွှေက VOA ကိုအခုလိုပြောလာပါတယ်
။ဒီခဲတဲ့ဒီကပွားတော့ကကျွန်တော်တို့ဒီတနိုင်ငံလုံးအတိုင်းအတာနဲ့ကျွန်တော်တို့ဝင်ရောက်ရှင်းပြလို့ရတာပေါ့နော်။ဒီအခုဥပဒေတည်ကြတော့ကျွန်တော်တို့တနိုင်ငံလုံးနိုင်ငံဖန်လုံးမှာကျွန်တော်တို့ကိုပြိုင်ဖို့အခွင့်အရေးမရှိတော့ဘူးပေါ့နော်မဲဆန္ဒနဲ့တဝက်မှာဝင်ပြရမယ်နောက်အဲ့ဒါခက်ခဲရှိတယ်နောက်ပြီးတော့မြို့နယ်တဝက်ကျော်မှာကျွန်တော်တို့ဒီရုပ်ဖူရမယ်ဆိုတော့ကျွန်တော်တို့နိုင်ငံပါတီတပ်ကိုအတော်လေးအခက်ခဲဖြစ်တယ်ပေါ့နော်အဲ့ဒါတကူတော့တော်တော်လေးဟိုမကောင်းဘူးပေါ့
လက်ရှိထုတ်ပြန်ထားတဲ့ဥပဒေနဲ့ပတ်သက်လို့နိုင်ငံတကာအဖွဲ့အစည်းတစ်ခုဖြစ်တဲ့လူ့အခွင့်အရေးစောင့်ကြည့်အဖွဲ့ HRW ကတော့မြန်မာစစ်ကောင်စီကအတည်ပြုပြဋ္ဌာန်းခဲ့တဲ့နိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဥပဒေဟာအတိုက်အခံနိုင်ငံရေးပါတီတွေကိုနှိပ်ကွပ်မှုဖြစ်ပြီးဒီဥပဒေတိုင်းဆိုရင်နိုင်ငံရေးပါတီတွေနိုင်ငံရေးမှာပါဝင်ခွင့်မရှိတာနောက်ပြီးအဲ့ဒီဥပဒေအသစ်အရာဆိုရင်ထောင်ဒဏ်ချမှတ်ခံရသူတွေနိုင်ငံရေးပါတီမှာပါဝင်ခွင့်မရှိတဲ့အတွက်အဓိကနိုင်ငံရေးခေါင်းဆောင်တွေဖြစ်တဲ့ဒေါက်အောင်ဆန်းစုကြည်အပါအဝင် NLD ပါတီခေါင်းဆောင်တွေကိုမြန်မာနိုင်ငံရေးတဲ့ဝင်မရအောင်ပိတ်ပင်လိုက်တာဖြစ်တယ်လို့ HRW ကဝေဖန်ထောက်ပြထားပါတယ်ရှင်